မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးရဖို့ဆိုတဲ့နေရာမှာအသွင်သဏ္ဍာန်ပဲဆောင်တဲ့ငြိမ်းချမ်းရေးဆိုတာထက်စစ်မှန်တဲ့ငြိမ်းချမ်းရေးကိုရအောင်ဦးတည်ဆောင်ရွက်သွားရလိမ့်မယ်လို့ရှမ်းတိုင်းရင်းသားခေါင်းဆောင်တူဖြစ်တဲ့မျိုးဆက်တစ်ရှမ်းလူမှုအထောက်အကူပြုအဖွဲ့ဝင်ဦးညီညီမိုးကပြောလိုက်ပါတယ်။ရန်ကုန်မြို့ VOA ရုံးခွဲမှာအက်ဒီတာဒေါခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားတာ
ပါ။မြန်မာပြည်မှာဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့မအစိုးရအနေပြီးတော့ငြိမ်းချမ်းရေးဖော်ဆောင်မှုတွေလုပ်နေပါတယ်။အဲ့တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတော်တော်များများနဲ့လည်းအပြစ်ခတ်ရဆဲရေးတွေလည်းဆောင်ရွက်နေတာတွေ့ရပါတယ်။ဒါပေမဲ့ဒီတော့အတွင်းမှာပဲဒီရှမ်းလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာလည်းရှိပါတယ်။ကချင်နယ်လည်းအခုဆွေးနွေးနေကြတဲ့အဆင့်ပဲရှိပါသေးတယ်။အဲ့တော့ဦးညီညီမင်းတို့ရဲ့ရွေးဆက်သစ်ရှမ်းပြည်အဖွဲ့အစည်းအနေနဲ့ပေါ့နော်အခုလောလောဆယ်လုပ်နေတဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဘယ်လိုများသဘောရပါလဲရှင်
။ဟုတ်ဥစားပါတော့အခုကျွန်တော်တို့ဒီငြိမ်းချမ်းရေးနဲ့ပတ်သက်လို့ဆိုရင်ကျွန်တော်တို့ကဟိုလူမျိုးမြင်တာပေါ့အဲ့ဒါဥစ္စာပုံသဏ္ဍာန်ငြိမ်းချမ်းရေးနဲ့အနှစ်သာရငြိမ်းချမ်းရေးပေါ့ဆိုကျွန်တော်တို့ကအနှစ်သာရငြိမ်းချမ်းရေးကိုသွားစီခြင်းလဲအဖြစ်အောင်လဲစူးစမ်းနေတာပေါ့ပုံသဏ္ဍာန်ငြိမ်းချမ်းရေးကတော့ဒါလက်လက်တည်ငြိမ်းချမ်းရေးလုပ်ထားကြတယ်ပြစ်ခတ်ရဆဲလိုက်တယ်ပြီးတိုက်ပွဲတွေပြန်ဖြစ်တယ်အဲ့ဒီလိုငြိမ်းချမ်းရေးမျိုးကရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးမဖြစ်နိုင်ဘူးဆိုတော့ကျွန်တော်တို့ကဒီအနှစ်သာရရှိတဲ့ငြိမ်းချမ်းရေးသွားမယ်ဆိုလို့ရှိရင်ဒီပထမအဆင့်အနေနဲ့ဒါအပြစ်ခတ်ရဆဲရမယ်အဲ့ဒီအပြစ်ခတ်ရဆဲတဲ့အချိန်မှာလေကျွန်တော်တို့ကတိတာထင်ရှားရပါတော့နော်တိကြတယ်နောက်ပြီးတော့မှဟိုဒီပွင့်လင်းမြတ်တာမှုရှိတဲ့ဒီအပြစ်ခတ်ရဆဲမှုတွေစာချုပ်တွေလုပ်ဖို့လိုတယ်ပြီးရင်အပြန်လာဂတိကုတ်တွေဟိုလေးစားကြဖို့နောက်ထိမ့်သိမ့်ကြဖို့လိုတယ်ဒါမှပဲကျွန်တော်တို့ကအနှစ်သာရငြိမ်းချမ်းရေးတိဆောက်တဲ့နေရာမှာဒါနိုင်ငံရေးဆင့်သွားမှာဟုတ်ဆိုတော့အဲ့ဒီအဆင့်ကိုတဆင့်ချင်းသွားစေခြင်းနဲ့အဲ့ဒီလိုလည်းဖြစ်စေခြင်းနဲ့အဲ့ဒီအတွက်လည်းကျွန်တော်ဥစားပါတော့ကျွန်တော်ကိုယ်စွမ်းရှိသလောက်ညာစွမ်းရှိသလောက်ကျွန်တော်ငြိမ်းချမ်းရေးအတွက်ဝင်ရောက်စူးစမ်းနေခြင်းဖြစ်တာပေါ့
ဟုတ်ကဲ့ပါအဲ့တော့ဒီ civil society ပေါ့နော်လူထုအခြေပြုအဖွဲ့အစည်းတွေအနေနဲ့ဒီအရက်ဖက်အခြေပြုအဖွဲ့အစည်းတွေအနေနဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဘယ်လိုအခန်းကဏ္ဍအနေနဲ့ပါဝင်ဖို့ရည်ရွယ်ထားပါလဲရှင်
ကျွန်တော်တို့ဥစားပေါ့ဒီ CSO တွေအနေနဲ့ကတော့ဒီငြိမ်းချမ်းရေးမှာကြာရနေရာနေပေါဝင်တက်ပါတယ်ဘယ်နေရာမှာဘယ်နေရာမှာဆိုတာတည်းရွေးချယ်နေတာတည်းစာရင်ပေါ့လေကိုလုံနိုင်တဲ့အနေအထားနေစပြီးတော့မှဝိုင်းဝန်းပြီးတော့ငြိမ်းချမ်းရေးတိဆောက်တက်တာပေါ့
ဟုတ်ကဲ့အဲ့တော့အခုအချိန်အထိပေါ့နော်အခုငြိမ်းချမ်းရေးဆွေးနွေးပွဲတွေလည်းမကြာခဏလုပ်နေတာရှိပါတယ်အဲ့တော့အဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဟောတကယ်လက်တွေ့ကိုရီးလက်ရောက်ပါဝင်ခဲ့တာရှိပါလားရှင
်ရှိပါတယ်ကျွန်တော်တို့ February 6ရက်နေ့တုန်းကဆိုရင်ကျွန်တော်တို့ဟိုဥစားကျွန်တော် Music the Champion ရဲ့ SLD ရအကဲဥခွန်ထုံးတို့နဲ့ပူပေါင်းပြီးတော့မှဒါ Champion တောင်ကြီးမြို့မှာပေါ့ဒီငြိမ်းချမ်းရေးအတွက်ယုံကြည်မှုတိဆောက်ပွဲပေါ့နော်တိဆောက်ခြင်းအဲ့ဒီဟာနဲ့ပတ်သက်လို့ရှမ်းကရားပေါ့အကျိုးဆွေးနွေးပွဲကိုကျွန်တော်လုပ်ခဲ့ပါတယ်အဓိကကတော့ဟို CSO တွေပေါ့ CSO တွေရဲ့နောက်ပြီးတော့မှရှမ်းပြည်မှာရှိတဲ့ဒီနိုင်ငံသမားဟောင်းတွေပေါ့နော်နောက်ပြီးတော့မှအဲ့ဒီဟိုပါတင်ပါထိုက်တဲ့ပုဂ္ဂိုလ်တွေရဲ့နောက်ဒီဟိုတိုင်းသာပေါင်းစုံအပြစ်ခတ်ရဆဲထားတဲ့ဟိုအင်အားစုလေးတွေပေါ့နော်လက်ရှမ်းတောက်ပွဲမှာရှိတဲ့ဟာတွေနဲ့ကျွန်တော်တို့အကျိုးဆွေးနွေးပွဲလုပ်ခဲ့တယ်အဲ့ဒီမှာသူတို့တွေရဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့သူအတန်နေပေါ့သူတို့ဘလို့ပြောချင်တာလဲငြိမ်းချမ်းရေးသူတို့ဘလို့ဟိုတောင်းတနေလဲသူတို့ဘလို့ဆန္ဒရှိလဲဆိုတဲ့ဟာကိုအဲ့ဒီဟာနဲ့ပတ်သက်ပြီးတော့အကျိုးဆွေးနွေးပွဲပေါ့နော်အဲ့ဒါကျွန်တော်လုပ်ဖြစ်ခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒီအကျိုးဆွေးနွေးပွဲကနေပြီးတော့ဒီလာရှိုးညီလာခံဖြစ်လာတာပါလား
အဲဥစားအဲ့ဒီဟာတော့ဒီလိုဗျလာရှိုးညီလာခံကြတော့ဒါငကိုရန်အန်ကယ်ဥခွန်ထုံးတို့အန်ကယ်ဥခွန်ထုံးတို့ကလှုပ်ထားပြီးသားကျွန်တော်တို့အကျိုးဆွေးနွေးပွဲကဒါဂျာပြအစီအစဉ်နေလောက်တာဗျဟိုရှမ်းတောင်ကြတော့ကျွန်တော်ရှမ်းပြည်တောင်ပိုင်းကြတော့တိုင်းသားတွေစုံတယ် CSO တွေလည်းများတယ်နောက်ဟိုနိုင်ငံသမားဟောင်းတွေလည်းရှိနေတာပေါ့နော်နောက်ထူးခြားတယ်ပေါ့ရှမ်းပြည်အတွက်ဆိုထူးခြားတဲ့အနေအထားရှိတဲ့အတွက်အဲ့ဒါဂျာပြအစီအစဉ်နေလောက်တာဗ
ျဟုတ်ကဲ့ပါအခုမျိုးဆက်သစ်ရှမ်းပြည်အဖွဲ့အနေနဲ့ဒီရွေချက်တွေထဲမှာငြိမ်းချမ်းရေးပြီးတော့ဒီစစ်မှန်တဲ့ Federal Move ကိုပေါ့နော်ဟိုအတွက်ကိုဥတည်တယ်လို့ပြောပါတယ်အဲ့တော့စစ်မှန်တဲ့ Federal Move ဆိုတာကိုများဘယ်လိုအဓိပ္ပာယ်ဖွင့်ညင်ပါလဲရှင်
ကျွန်တော်တို့ဒီ federal နဲ့ပတ်သက်လို့ဆိုရင်ကျွန်တော်တို့ကတော့ဥစားပေါ့နော်ပင်လုံဂတိကဝတ်တွေပေါ်မှာအခြေခံတဲ့ဒီပြည်တော်စုစနစ်မျိုးကိုကျွန်တော်တို့ဆန္ဒရှိတာပေါ့အဲတိုင်းသားအများစုကလည်းအဲ့ဒီပုံမှာပဲဆန္ဒရှိပါတယ်အဲ့တော့ဟိုဘယ်လို federal လဲလို့မေးရင်တော့ဟို federal ကတော့ပုံစံတာမျိုးရှိတာပေါ့နော် theory မျိုးရှိတယ်အဓိကကတော့ကျွန်တော်တို့ဟိုပြည်နယ်အစိုးရလည်း ပုတ်ပြီးတော့စုအစိုးရပေါ့နော်အတတမမအာဏာတွေခွဲဝေမယ်ပြီးရင်ဒါစနစ်တကျတိစောက်ထားတဲ့ပြည်တော်စုလေးတစ်ခုပေါ့အဲအဲ့ဒီလိုပြည်တော်စုမျိုးဆိုလိုတာပ
ါဟုတ်ကဲ့ပါအခုလောဆယ်ဒီရန်ကုန်ရောက်နေတဲ့ခရီးစဉ်ကဒီရှယ်လွန်ငင်းချမ်းရေးအဖွဲ့ကြီးကလုပ်တဲ့အလုံယုံဆွေးနွေးပွဲလာတက်တယ်လို့သိရပါတယ်အဲ့ဒီအလုံယုံဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဟိုနည်းနည်းရှင်းပြလို့မရဘူးလားရှင
်ရှယ်လွန်ကလုပ်တဲ့ဟိုဒီငင်းချမ်းရေးနဲ့ပတ်သက် Civil Society for Peace ပေါ့နော်အဲကျွန်တော်အရင်စိတ်ဝင်စားပါတယ်စေဝင်လာတော့သူတို့လည်းဒီငင်းချိုင်းအတွက်စူးစမ်းနေတဲ့ CSO တွေပေါ့ဆိုတော့အဲသူတို့တွေဘယ်လို message ပေးလဲပေါ့နော်ငင်းချိုင်းနဲ့ပတ်သက်အဲ့ဒါတွေကိုကျွန်တော်အရင်စိတ်ဝင်စားလို့လာတယ်လာပြီးတော့မှဟို participants လောက်တာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ပါအဓိကဘာတွေများဆွေးနွေးဖြစ်ပါလဲ
အဓိကတော့ federal and peace နောက်ပြီးတော့ဟို justice and peace ပေါ့နော် environment is the environment and peace as a gender and peace ပေါ့အဲ့ဒီ council လေးတွေနဲ့သူတို့ဆွေးနွေးတာတွေရှိပါတယ်
ဟုတ်ကဲ့ပါဒီတိုင်းရင်းသားအရေးနဲ့ပတ်သက်လာလို့ရှိရင်ဒီတိုင်းရင်းသားနယ်မြေတွေမှာရှိတဲ့သဘာဝတရားစာတာပစ္စည်းတွေရာလည်းအခရာကြပါတယ်ဥပမာဆိုလို့ရှိရင်ဒီကချင်ပြည်နယ်မှာဆိုလည်းသဘာဝတရားစာတာပစ္စည်းတွေအများကြီးရှိပါတယ်အဲ့တော့ကိုယ့်ရဲ့ဒီတိုင်းရင်းသားဒေသတွေမှာထွက်တဲ့သဘာဝတရားစာတာပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးခွဲဝေသုံးစွမ်းမလဲဒီတိုင်းရင်းသားလူထုအတွက်အကျိုးရှိမဲ့ဟာတွေပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီမျိုးဆက်သစ်ဒီရှမ်းပြည်အဖွဲ့ရဲ့သဘောထားကိုသိပါရစေ
အဲ့ဒါပြည်တော်စုစနစ်မှာဆိုတိတ်အရေးကြီးတဲ့ကိစ္စပဲအဲ့ဒါဒီရင်းမြစ်ခွဲဝေမှုကိစ္စတွေမငြိမ်ရဘူးဆိုရင်ဒါမငြိမ်သက်မှုတွေဖြစ်လာမယ်မငြိမ်ချမ်းမှုတွေဖြစ်လာမယ်ဆိုတော့ဒီရင်းမြစ်ခွဲဝေမှုကတော့ဒါဆက်နေတကြဆွေးနွေးကြရမယ်ကိစ္စတွေပါပြည်တော်စုစနစ်ရဲ့အဓိကဟိုပြဿနာကြီးမှာလဲဒီရင်းမြစ်တွေပြည်နယ်တွေထွက်တဲ့ရင်းမြစ်တွေခွဲဝေသုံးစွမ်းမှုကတိတ်အရေးကြီးပါလေဒါအသက်ပါပဲအဲ့ဒီလိုပဲကျွန်တော်သုံးသပ်ပါတယ
်တိုင်းရင်းသားအရေးနဲ့ပတ်သက်လာလို့ရှိရင်ဒီတိုင်းရင်းသားတွေရဲ့ဘာသာစကားတိုင်းသားရဲ့ယဉ်ကျေးမှုကလည်းမတမ်းမအရေးကြီးပါတယ်အဲ့တော့ဒီပညာရေးစနစ်ထဲမှာရောဟိုအရင်တုန်းကရှိခဲ့ဘူးတဲ့ပေါ့နော်တိုင်းရင်းသားစာပေတွေတိုင်းရင်းသားယဉ်ကျေးမှုတွေသင်ကြားတာနဲ့ပတ်သက်တဲ့သဘောထားအောင်ဘယ်လိုရှိပါလဲ
အဲ့ဒီဟာတွေကတော့ဒါစနစ်တကျဖော်ထုတ်ပေးရမယ့်ကိစ္စတွေပါဒီလိုမျိုးစနစ်တကျဖော်ထုတ်ခွင့်မရဘူးဆိုရင်ဒါကျွန်တော်ဘာသာစကားပျောက်သွားရင်မကြပါဘူးလူမျိုးလည်းပျောက်သွားပါလိမ့်မယ်အဲ့တော့ကျွန်တော်ပြည်တော်စုတိုင်းရင်းသားတွေဒီလိုအန္တရာယ်မျိုးရှိတဲ့ဟာတွေကိုဟိုအားလုံးဝန်ကကိုရမှာတိုင်းနာပေါင်းဆိုဝန်ကွက်ပေးရမယ်ပြဿနာပါဒါညလည်းမြင့်တင်ပေးရမယ်ကိစ္စပ
ါအခုလောလောဆယ်ပေါ့နော်ဒီမြအယတ္တအစိုးရရဲ့လက်ရှိလှုပ်ဆောင်နေတဲ့ဒီတိုင်းရင်းသားတွေအပေါ်မှာထားရှိတဲ့သဘောထားတွေမူဝါဒတွေနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟိုစားတိုင်းရင်းသားတွေနဲ့ဒါငင်းချမ်းရေးကိုတကယ်အစ်မတိစောက်နေပြီးရောက်စူးစမ်းနေတယ်လို့မြင်မိတယ်လေအဲ့ဒီတော်တော်အားရတာပေါ့ဒါပေမဲ့တိုင်းရင်းသားတွေရဲ့ဘာသာစကားတွေဒီစာပေတွေနဲ့ပတ်သက်လို့ဆိုရင်တော့ဟိုကျော်အားမရသေးဘူး
အားနဲ့ချက်တွေရှိနေသေးတယ်လို့မြင်ရမှာပေါ့နော
်
ဟုတ်ကဲ့ပါသူတို့လည်းအခုတဖြည်းဖြည်းတော့စူးစမ်းပြီးတော့ပြုပြင်ပြောင်းလဲနေတာတွေတွေ့နေရပါတယ်လေအခုအချိန်အထိပေါ့နော်ဒီမျိုးဆက်သစ်ရှမ်းပြည်အနေနဲ့ပြုပြင်ပြောင်းလဲရေးမှာဘယ်အခန်းကဏ္ဍကနေပြီးတော့ဟိုတိုးပြီးတော့ပါဝင်ဖို့စဉ်းစားထားပါလေဒီတဲ့ကပို့ပြီးတော့ခီးရောက်အောင်ပေါ့လေတခုလောက်နမူနာလေးပြပြပေးပါလားဒီလူမှုရေးတွေလည်းလောက်တာလည်းရှိမှာပေါ့နော်နိုင်ငံရေးလည်းရှိမှာ
ကျွန်တော်တို့လူမှုရေးပိုင်းနဲ့ဆိုရင်ကျွန်တော်တို့ဒေတာမှာမြေယာသိမ်းဆည်းတဲ့ပြဿနာတွေအများကြီးရှိတယ်အဲ့ဒီအားနဲ့ပတ်သက်လို့ရှိရင်ကျွန်တော်မြေယာဥပဒေရဲ့အလို့ရုံစုံပွဲလေးတွေကျွန်တော်လိုက်လုပ်တယ်
။ဟုတ်ကဲ့ပါ။အဲ့တော့အဲ့ဒီမြေယာဥပဒေတွေနဲ့ပတ်သက်ပြီးတော့အဲ့ဒီအလို့ရုံစုံပွဲတွေလုပ်တဲ့ဆိုတဲ့နေရာမှာဒီအနစ်နာတဲ့ဒီလေသမားတွေတောင်သူတွေဘက်ကနေပြီးတော့ပေါ့လေဟိုသူတို့လည်းပညာပေးရင်းနဲ့ဒီဘက်ကတိမ့်ဆဲတဲ့လူတွေလည်းဥပဒေတရားဥပဒေကြောင်းအရာလိုက်နာဖို့အတွက်ကိုဟိုဘလို့များအကြံတွေပေးထားပါလဲရှင်
။အော်ကျွန်တော်တို့အဲ့ဒီအားကကြတော့ဒီတင်တန်းပို့တင်တန်းလာရောက်ပို့ချပေးတဲ့ဟိုစာဥပဒေပညာရှင်တွေကနေပြီးတော့ပါဘလို့ဥပဒေကြောင်းရဟိုကာကွယ်ရမယ်ဘလို့တိဆောက်ရမယ်ဆိုတဲ့ဟာတွေကိုအကြံဉာဏ်ပေးပါတယ်သူတို့တွေကကူလဲကူညီပါတယ်ကျွန်တော်လည်းအဲ့ဒီကိစ္စမှာတတ်နိုင်တယ်လားဝင်ပြီးတော့ကူညီတဲ့အပိုင်းလေးရှိတယ်အလိုအလိုရှိရင်သူတို့အင်တာဗျူးဥစ္စာပေါ့နော်မီဒီယာလမ်းကြောင်းနဲ့ဒါသူတို့တွေရဲ့ဟိုပြောချင်တဲ့စာနာလေးရှိရင်လည်းကျွန်တော်တတ်နိုင်တယ်လားကူညီပေးတာတွေရှိတာပေါ့
အခုရှမ်းပြည်နယ်ထဲမှာဥပမာပေါ့နော်ဘယ်နေရာမျိုးမှာမြေယာသိမ်းတဲ့ကိစ္စတွေဒီအငင်းပွားမှုတွေဖြစ်ပါလဲရှင
်ဖြစ်နေတာလေအခုလက်တလောဖြစ်နေတဲ့ဟာဆိုဥပမာကိစ္စဆိုရင်ဒါအင်းလီဟိုတယ်ဆိုပေါ့နော်အဲအင်းလီဟိုတယ်ဆိုမြေယာသိမ်းစီးတဲ့ကိစ္စဒါတော်တော် hot ဖြစ်နေတဲ့ကိစ္စပေါ့တကယ်လည်းနဲ့နာနေတဲ့ကိစ္စလေ
ဟုတ်ကဲ့အဲ့ဒီဟိုတယ်ဆိုကပုဂ္ဂလိကပါလား
အဲ့ဒါတော့သူတို့ကျွန်တော်သိရတဲ့လောက်တော့ဒါနိုင်ငံတော်စီမံကိန်းအနေနဲ့လုပ်တယ်လို့တော့ပြောတာပဲဒါပေမဲ့ဘလို့စီမံကိန်းလဲဆိုတာတော့ပွန့်ပွန့်လင်းလင်းကျွန်တော်လည်းမသိဘူးအဲ့ဒီမှာမြေယာသိမ်းစီးခံရတဲ့သူတွေလည်းသိဖို့မပေါ်ဘူးပြအဲ့
တော့ဒီနစ်နာနေတဲ့ကိစ္စတွေကိုအခုဆိုလို့ရှိရင်တိုင်ကြားတဲ့ဟိုဟာ mechanism ပေါ့နော်တိုင်ကြားတဲ့ရန်တရားတွေလည်းပုံနေပြီဆိုတဲ့ခါကျတော့ဥမာတရားဥပဒေစိုးမိုးရေးကော်မတီတို့ကတို့ရှိမယ်လူခွင့်ရေးကော်မရှင်ရှိမယ်ပေါ့နော်အဲ့လိုမျိုးတွေကိုတိုင်ကြားတဲ့အမှုတွေပါရှိပါလားရှင
်တိုင်ပါတယ်တိုင်ပါတယ်အခုလို့စားဒီတရားဥပဒေစိုးမိုးရေးကိုလည်းသူတို့စာတွေပို့ကြတယ်နောက်ပြီးတော့မှဒီပြည်နယ်မှာရှိတဲ့အစိုးရတွေဌာနဆိုင်ရာတွေတင်တင်တင်တဲ့နေရာတွေတင်တာပေါ့အဲ့ဒီနေရာတွေတော့သူလုပ်နေပါတယ
်ဟုတ်ကဲ့ပါတိုးတက်မှုရှိပါလားရှင
်တိုးတက်မှုရှိလားဆိုတော့အခုထိတော့ဒီတိုင်းပါပဲတောင်သူလေသမားတွေကဒီဟိုတယ်စုံလုပ်ငန်းနဲ့ပတ်သက်လို့ပေါ့နော်သူတို့ကဒီဟာမလုပ်ရဘူးဆိုပြီးတော့တားဆီးနေတာမဟုတ်ဖြတ်သိမ်းခိုင်းနေတာမဟုတ်သူတို့ရဲ့နစ်နာချက်ပေါ့သူတို့နစ်နာဆုံးရှုံးသွားတာတွေကိုအစားထိုက်တဲ့နစ်နာကြီးတွေဒါမှမဟုတ်လေနိုင်ငံတော်ကနေရာအစားပြန်ပေးတာတွေအဒါတွေသူတို့လိုချင်တာပါဟိုဒီစီမံကိန်းကြီးကိုရပ်တန့်သွားဖို့မလုပ်ဖို့တားနေတာကိစ္စတခုမှမပါပါဘူးသူတို့တကယ်နစ်နာလို့နစ်နာကြီးကိုသူတို့ထိုက်တဲ့နစ်နာရိုကြီးပေါ့အဲရိုကြီးနစ်နာကြီးကိုသူတို့တောင်းနေတာပါအဲ
့တော့စတဲ့ကလေးကရိုကြီးကိုမရခဲ့တာလား
ဟိုသူတို့ပေးတယ်သူတို့ပေးတဲ့ရိုကြီးကလည်းဟိုဟုတ်စားပါတော့ဟိုကျွန်တော်တီးရတဲ့လောက်ဆိုတေအီကဟိုတပိန်လုံးနဲ့ပေးတယ်နောက်တီးနဲ့ဟိုစားယောကြီးတုံးနဲ့စားဆိုတော့၃သိန်းပဲယူရတယ်ကြာပြီးတော့မှအခုအဲ့ဒီမှာဟိုယောကြီးယူတာတွေရှိတယ်တချွတ်တရားယောကြီးယူလိုက်တာတွေရှိတယ်တချွတ်တရားယောကြီးမယူဘဲနဲ့သူတို့ရဲ့နှစ်နာကြီးတွေကိုထပ်ပြီးတော့ဒီထက်ပုံပြီးတော့ထိုက်တာတဲ့ယောကြီးရရှိဖို့အတွက်ဆွေးနွေးတာတွေရှိတယ်အဲ့ဒီမှာဝင်ပြီးတော့မှသူတို့တီးနတ်ဆက်ခဲနေဝင်ပြီးတော့မှအဲဘူလူစာနဲ့ထိုးတာပေါ့ဗျာအဲဒီလိုမျိုးဖြစ်တဲ့အချိန်မှာတွားပြီးတော့မှတားဆီးတဲ့အဲ့ဒီလေသမားတွေကတော့တားတာပေါ့သူတို့တီးနတ်နေသူတို့ဆက်ခဲနေမဖြတ်ဖို့အဲအဲ့ဒီမှာသူတို့ပုံမှန်ဟို353နဲ့နောက်ပြီးတော့မှဟိုပုံမှန်တရှိရှိနဲ့တရားဆွဲဆုခံထားတာတွေလည်းရှိတယ်ဟိုမြေလည်းရှုံးတယ်ဗျာတရားလည်းဆွဲခံထားတယ်ဘဝတွေရောက်နေတယ်အတရားဆွဲထားတဲ့ကိစ္စနဲ့ပတ်သက်လို့ဆိုရင်လည်းအခုပထမတော့သူတို့ဟိုညောင်ရွှေမှာရုံထုတ်တာပေါ့အဲညောင်ရွှေမှာရုံထုတ်ပြီးတော့မှလုံကြုံကြီးဆိုင်ရအတောင်ကြီးကိုရွှေ့လိုက်တယ်ဗျာအခုတောင်ကြီးကနေထပ်ပြီးတော့မှကလောထပ်ရွှေ့တော့ပေါ့ဘယ်လိုထပ်ရွှေ့မှမသိဘူ
းမျိုးဆက်တဲ့ရှမ်းလူမှုအထောက်အကူပြုအဖွဲ့ဝင်ဦးညီညီမိုးကို VOA Editor Dr. ဆိုးဝင်းကတွေ့ဆုံမိန့်မြန်းထားတာပါ